Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲသတင်းတွေကိုကိုရန်နိုင်တဲ့သူကြီးညာပေးမှာပါ။အမေရိကန်ပြည်ထောင်စုကရေတပ်စခန်းတစ်ခုမှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားတာကြောင့်ဒီတနက်သမားအပါအဝင်လူ၄ဦးသေဆုံးသွားပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်စနေညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ထိုင်းနိုင်ငံကနေဖမ်းဆီးလာတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုမြမအနာပိုင်နေဘက်ကိုလွှဲပြောင်းပေးမဲ့အစီအစဉ်ပြက်ပြဲသွားပြီလို့ချင်းမိုက်အခြေဆိုင်ရခိုင်ခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ်
။ဒီနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်မှာလာယူတယ်ပြောတယ်ဟိုဘက်ကအမေဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြက်ပြဲသွားတယ်ဆိုပြီးတော့မှသတင်းထွက်လာတယ်
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်စနေညတိုင်းတင်ဆက်ပေးနေကြအစီအစဉ်အစ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံတိုင်းရင်းသားဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကြောင်းတင်ဆက်ထားတဲ့တို့အတန်အစီအစဉ်နဲ့အတူစနေညဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနောက်လူခွင့်ရေးနေမှာပဲလူခွင့်ဖောက်ပြန်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့တွားရောက်ရင်ဆိုင်ကြမယ်အကြောင်းအခြေအနေတွေကြောင်းကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကရေတပ်စခန်းတစ်ခုမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားရလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါတယ်။ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်သန်းရေးသင်တန်းတက်ရောက်နေသူဆော်ရီအာရေဗီယာလေတပ်လေယာဉ်မှူးတစ်ယောက်ပါ။ပန်ဆာကိုလာမြို့ကဒီလေကြောင်းအုပ်စုတွေလက်တက်ဆွဲထားတဲ့ရေတပ်အခြေစိုက်စခန်းမှာတောက်ကြောင်နေအစောပိုင်းကပစ်ခတ်မှုဖြစ်ပွားရမှာတနက်သမားအပါအဝင်၄ဦးသေဆုံးသွားပြီးတော့ရှစ်ဦးဒဏ်ရာရသွားပါတယ်။ပန်ဆာကူလာမှာနိုင်ငံတကာကနေလေယာဉ်မောင်းတင်တဲ့လာရောက်တက်ရောက်နေသူယာကနန်းတချို့ရှိတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။ပစ်ခတ်သူဟာမိုဟာမက်ဆိုင်အယ်ရှမ်ရာနီဖြစ်တယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့ NBC သတင်းဌာနကပြောပါတယ်။ဒီပစ်ခတ်မှုနဲ့ဆက်ဆက်တဲ့နောက်ထပ် Sorry Arabia နိုင်ငံသား6ဦးကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဘီရိုကဖမ်းဆီးထားကြောင်းလည်းတောက်ကြောင်နေနောက်မှာ Fox သတင်းဌာနကကြေညာပါရယ်ဒီလေမှုဟာပြစ်ခတ်မှုမကျူးလွန်ခင်မှာတည်တန်းစာတစ်စောင်နဲ့ဒီအကြံပတ်ကောင်းဆောင်အိုစမာဘင်လာဒင်ကိုရင်ညွှန်းတိုင်နေပြီးတော့ Twitter ထဲမှာရေးသားခဲ့ကြောင်းဂျီဟက်ထင်းချောက်မှုနဲ့ဆက်သွယ်ရေးကွန်ရက်ကိုစောင့်ကြည့်တဲ့ Site Intelligence Group တောင်းလိုင်းအဖွဲ့ကပြောပါရယ်အမေရိကန်ပြည်အောင်စုဟာမကောင်းဆိုးရွားတွေရဲ့အတိုင်းပြည်ဖြစ်ပြောင်းလဲနေပြီးတော့မွတ်စလင်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုကျူးကျော်သိမ်းယူနေတဲ့ Israel ကိုပံ့ပိုးပေးနေတဲ့အပေါ်သူကပြစ်တင်ရှုတ်ချကြောင်းလဲ Twitter မှာရေးသားထားပါတယ်
။ American နဲ့ Taliban တွေကြားမှာငြင်းငြိမ်းဆွေးနွေးမှုတွေကိုတရားဝင်ပြန်စတင်လိုက်ပါပြီ။ Afghan စစ်ပွဲအဆုံးသတ်ပြီး Taliban သဘုံတွေနဲ့နိုင်ငံရေးရသဘောတူညီမှုရဖို့အတွက်ရည်ရွယ်တဲ့အဲ့ဒီငြင်းငြိမ်းဆွေးနွေးပွဲကို American သမ္မတ Trump ကရုတ်တရက်ရက်ဆိုင်လိုက်ပြီး3လအကြာမှာအခုလိုပြန်စတင်လိုက်တာဖြစ်ပါတယ်။အာဖဂန်နယ်ဘက်အမေရိကန်ရဲ့ငြိမ်းချမ်းရေးထူးခိုးစလဲဇာမာခါလီဇတ်ကအမေရိကန်ခိုးစလဲအဖွဲ့ကိုဦးဆောင်ခဲ့ပြီးတော့တာလီဘန်ခိုးစလဲအဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးကြတာဖြစ်တယ်လို့အမေရိကန်သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်အမေရိကန်ကဒိုဟာမှာဒီနေ့လုပ်တဲ့ဆွေးနွေးပွဲကိုပြန်ပါဝင်လာပြီးဒီဆွေးနွေးပွဲကအာဖဂန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကိုလျှော့ချပြီးအဲ့ဒီကနေအာဖဂန်နိုင်ငံတွဲစစ်ဆင်ညှိနှိုင်းမှုတွေနဲ့အပြည့်ရက်ဆိုင်နာရီအထိဖြစ်လာအောင်လုပ်ဖို့အလေးပေးဆွေးနွေးကြတာဖြစ်တယ်လို့အမေရိကန်သတင်းရင်းမြစ်တွေကဆိုပါတယ်။တနောက်ထောင်းကအမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဆွေးနွေးပွဲမရဆိုင်ငံမှာကာတာဆိုရကဒီဆွေးနွေးပွဲကိုကမကရလုပ်ပြီးတော့အင်ရှင်ဖြစ်နေချင်းပါဖိခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့တွေပါဝင်လူတော်များများသေဆုံးခဲ့တဲ့အတွက်တနောက်ထောင်းကပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့မှာဒီဆွေးနွေးပွဲတွေကိုရဆိုင်ပစ်ခဲ့တာပါ။ဆွေးနွေးပွဲမှာသဘောတူညီမှုရကနီးမှနှစ်ဖက်စလုံးကရကနီးပြီးလို့ယူနှစ်ဖက်လုံးကယူဆနေချိန်မှာအမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေအဲ့လိုရက်ဆိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းမှာမဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာကအစိပ်ပြောင်းတုံ့ပြန်ပါတယ်။သမ္မတအပေါ်တက်တွေကို ဒီကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှေ့မှသူကိုယ်တိုင်လာရောက်ရှင်းလင်းပြင်ပေးခဲ့ပါတယ်လွတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမရအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမရအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြောင်နေနောက်မိုင်းမှာထုတ်ပြန်တဲ့ဥက္ကဋ္ဌနေဒလာရဲ့ညင်ညာချက်မှာတုံ့ပြန်ထားပါတယ်သူ့ဘော်ဆွဆဲချက်တွေကိုသမရအနေနဲ့တိတိကျကျခြေပနိုင်မှာမဟုတ်ဘူးဆိုရင်ကော်မတီရဲ့ရှေ့ပေါက်မှာလာရောက်ထွက်ဆိုမှာမဟုတ်ကြောင်းနဲ့အဲ့လိုလာရောက်ထွက်ဆိုဖို့ညှင်းဆုံမယ်ဆိုရင်တော့တရားဆွဆွေးရေးလုပ်ငန်းစဉ်တွေကမမျှတဘူးလို့ပြောလို့မရကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လည်းသမရကိုတရားဆွဆွေးရေးအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကလုံးဝအခြေမြစ်ကင်းမဲ့ပြီးတော့လုံးဝမဲ့လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေတယ်လို့သမရရဲ့အကြံပေးရှေ့နေဖတ်စီပိုလုံကဒီအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌစီကိုပြပို့တဲ့စာထဲမှာဖော်ပြထားပါတယ်။
နောက်ကဘာကိုအင်အားကြီးနေအောင်လုပ်ဖို့ရုရှားကမနာမနေချိုးပန်းလာနေခဲ့တာဟာအခုတော့အကျိုးကျေးဇူးတစ်စုံတရာထွက်လာပုံတွေ့ရပြီးတော့အမေရိကန်စစ်တပ်ထဲအထိထိုးဖောက်နိုင်တယ်ဆိုတာကိုစစ်တမ်းကောက်ယူမှုတစ်ခုမှတွေ့နေရပါတယ်ရုရှားဟာအမေရိကန်ရဲ့အဓိကရံပတ်ဖြစ်တယ်လို့အမေရိကန်တော်ဝင်များကရှုမြင်နေချိန်မှာပဲလူလူစစ်တမ်းအသစ်တစ်ခုမှတော့ဒီမြင်ကပြောင်းလဲလာနေကြောင်းအထူးသဖြင့်အမေရိကန်စစ်တပ်မိသားစုအတိုင်းဝိုင်းအတွက်မှာတိတိကျကျပြောင်းလဲလာနေတယ်လို့ဆိုပါတယ်အော်တိုဘာလကုန်ကဒုတိယအကျိန်နှစ်ဆင်ကောက်ယူခဲ့တဲ့ဒီရေဂန်အမျိုးသားကာကွယ်ရေးလူလူစစ်တမ်းမှာတော့စစ်တမ်းကောက်ယူခဲ့တဲ့အမေရိကန်တပ်ဖွဲ့မိသားစုဝင်တွေထောက်ဝလောက်ကသူတို့အနေနဲ့ရုရှားကိုမဟာမိတ်လို့ရှုမြင်တယ်လို့ပြောထားပါဗျ။စစ်တမ်းတစ်ခုလုံးအရတော့အမေရိကန်28ရာခိုင်နှုန်းကရုရှားကိုမဟာမိတ်လို့သတ်မှတ်ကြပါတယ်။မနစ်တုန်းကတော့19ရာခိုင်နှုန်းကပဲမဟာမိတ်လို့မြင်တာကြောင့်ပြီးခဲ့တဲ့နှစ်ကထက်ဆိုင်တက်လာခဲ့တယ်လို့ပြောရမှာပါ။ရေဘူးရအဖြစ်တော့ရုရှားပေါ်မှာပြည်သူ့ဆောင်အကောင်းမြင်တာဟာရုရှားရင်းနဲ့ပတ်သက်ပြီးတော့အကောင်းမြင်တဲ့သမ္မတထရန့်ကိုတုံ့ပြန်တဲ့ဒီ Republican တွေကြောင့်အဓိကဖြစ်တယ်ဆိုပြီးတော့ဒီလူလူစစ်တမ်းမှာတွေ့ရှိရပါတယ်။ဒါပေမဲ့လည်း American 87ရာခိုင်နှုန်းနဲ့စစ်ပတ်မိသားစုဝင်53ရာခိုင်နှုန်းကတော့ရုရှားကိုသူတို့ရဲ့ရန်သူအဖြစ်အခုချိန်ထိရှုမြင်နေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်ထဲမှာအခုလိုရုရှားထောက်ခံတဲ့သဘောထားတွေတိုးမြင့်လာတဲ့အပေါ်မှာ American ကာကွယ်ရေးတာဝန်ရှိသူတွေကစိုးရိမ်လာနေကြပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ည VOA သတင်းတွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံသားဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ဖို့နယ်သာလန်နိုင်ငံဒီဟိတ်မြို့ကိုဒေါက်ဆန်းစုကြည်မထွက်ခွာခင်မှာနိုင်ငံသားဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာပါဒီကနေ့တွေ့ဆုံရမှာတော့ဒီတရုတ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဒေသတွေနဲ့နိုင်ငံတကာညနေစာမှာနှစ်နိုင်ငံနီးကပ်စွာပူးပေါင်းဆောင်ရွက်ရေးစာတွေကိုဘက်ဆောင်ပူးပေါင်းမြင့်တင်သွားဖို့ဆွေးနွေးကြရတယ်လို့မြန်မာခေါင်းဆောင်တွေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွင်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံအနေနဲ့ ICJ မှာအမှုရင်ဆိုင်ဖြေရှင်းရမှာ၄နဲ့ပတ်သက်ပြီးတော့ဆွေးနွေးအကြံပေးနိုင်ကြောင်းလေးလာသုံးသပ်သူတွေကဆိုပါတယ်။2018ခုနှစ်အတွင်းမြန်မာအစိုးရရဲ့ဒီစစ်တပ်ရဲ့နေမီရှင်းလင်းတဲ့စစ်စင်ရေးတွေကြောင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပါဝင်တဲ့ဒုက္ခသည်တိမ်းတဲ့ချီယာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြသလိုအဲဒီစစ်စင်ရေးတွေလုံခြုံရေးတပ်ဖွဲ့တွေရဲ့အာဓမ္မတပ်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့ဆိုပြီးတော့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားကမ်ဘီယာနိုင်ငံက ICJ မှာမြန်မာနိုင်ငံကိုတရားစွဲခဲ့တာပါ ICJ မှာဒီအမှုကိုဒီဇင်ဘာ10ရက်နေ့ကနေ10ရက်နေ့ထိကြားနာစစ်ဆေးမှာဖြစ်ပါတယ်ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမှထားတဲ့မြန်မာအစိုးရကတော့ဒီမြန်မာနိုင်ငံမှာဒီလိုမျိုးအမှုတွေကျူးလွန်ခဲ့တာမရှိဘူးဆိုပြီးတော့အစဉ်တစိုက်ငင်းဆိုထားခဲ့တာ
ပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာလွန်ခဲ့တဲ့လအနေငယ်ကအုပ်စုဖွဲ့မရင်းကျင်တာကိုခံလိုက်ရတဲ့အမျိုးသမီးတူဟာသူ့ဘော်မရင်းကျင်တာနဲ့ဖက်သက်ပြီးတော့တရားရုံးမှာအမှုရင်ဆိုင်ဖို့တောင်းနေစဉ်ဂျာဇာရီနီမနက်ကအမျိုးသား9ယောက်ကသူ့ကိုမီးရှို့ခဲ့ကြပါဗျ။အဲ့ဒီအမျိုးသမီးဟာမီးလောင်ဒဏ်ရာရနေပဲတောက်ချာနေနှောင်းပိုင်းမှာတည်ဆုံသွားခဲ့တယ်လို့ဆိုပါတယ်။မီးရှို့တဲ့သူ9ယောက်ထဲက2ယောက်ဟာအဲ့ဒီအမျိုးသမီးကိုအုပ်စုဖွဲ့မရင်းကျင်တဲ့ထဲမှာပါတယ်လို့တန်တရားရှိခံရပါတယ်ဆိုပြီးတော့တန်တရားရှိခံရတဲ့သူတွေဖြစ်ပြီးတော့သူတို့ကိုအမခံနဲ့လှုပ်ပေးထားတာဖြစ်တယ်လို့ AB သတင်းကဆိုပါတယ်အဲ့ဒီမျိုးသမီးဟာမီးလောင်တဲ့အရာကြီးကျယ်ရပြီးတော့သူ့ကိုဥဒေါ်ပရိုဒက်ပီနယ်ကနေညူရီလီမြို့ဆေးရုံကိုရဟရင်နဲ့ပို့ဆောင်ခဲ့ပြီးဆေးရုံမှာနှလုံးရက်ပြီးတည်ဆုံသွားတာဖြစ်ပါတယ် အဲ့ဒီမျိုးသမီးတွေဆုံးတဲ့နေ့မှာပဲအိန္ဒိယနိုင်ငံတောင်ပိုင်းမှာမရေမှုနဲ့တန်ရာရှိသူ၄ယောက်ကိုရဲကပြစ်ဒတ်ခဲ့ပါတယ်။အိန္ဒိယဆိုးရရဲ့စီးရင်နေရတော့2019ခုနှစ်အတွင်းမှာအိန္ဒိယနိုင်ငံမှာမရေမှု33,658 ခုရှိခဲ့ပြီးတော့ဒါဟာတစ်နှစ်ကိုဖျက်ပြမရေမှု90လောက်ကျူးလွန်တာဖြစ်ပါတယ်။ဒါပေမဲ့တချို့အမှုတွေကတန်ကြားတာမရှိတဲ့အတွက်တကယ်ဖြစ်တာကအဲ့ထက်ပိုများတယ်ဆိုပြီးတော့အိန္ဒိယအမျိုးသမီးရေလှုပ်ရှားသူတွေကပြောနေကြပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးလက်ရှိအနေအထားတိုင်ဆက်ပြီးတော့ထိန်းသိမ်းသွားရေးနိုင်ယူဝတ်ကြာဖုန်းနဲ့ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြာဆွေးနွေးပွဲတွေပြန်စတင်ဖို့မြောက်ကိုရီးယားဘက်ကသတိပေးနေချိန်မှာပဲသမ္မတနှစ်ဦးဆွေးနွေးခဲ့ကြတာပါ။အခြေအနေတွေဟာပိုတင်းမှလာနေတာကြောင့်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေအောင်မြင်ဖို့တွေးဆဆွေးနွေးမယ့်အခြေအနေကိုဆက်ထိန်းသိမ်းထားတဲ့ကြောင်းနဲ့လိုအပ်သလိုပုံမှန်ညှိနှိုင်းဆောင်ရွက်ဖို့သဘောတူကြောင်းတောင်ကိုရီးယားသမ္မတအင်မီရောကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အမေရိကန်အနေနဲ့နျူကလ িয়ার တစ်ဖက်သက်ဖြတ်သိမ်းရေးတောင်းဆိုနေရတဲ့ကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့ခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့လမ်းကြောင်းအတိတ်ကိုရွေးချယ်လျှောက်လှမ်းရမယ်ဆိုပြီးတော့ဒီမြောက်ကိုရီးယားဘက်ကတော့ပြောဆိုထားတာပါ
ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်အရှေ့တောင်အာရှအစားဖြိုင်ပွဲမှာတော့မြန်မာ U20 နဲ့ဘောလုံးအသင်းဟာအင်ဒိုနီးရှားကိုရှုံးနိုင်ပြီးတော့ဘောလုံးပွဲနဲ့လွဲချော်သွားခဲ့ပါပြီ။ CK မြူသားဘောလုံးပွဲပထမအချိုဘောလုံးပွဲကိုမနီလာမြို့မှာဒီကနေ့ကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုအချိန်ပိုမှာ4-2နဲ့နိုင်သွားတာပါ။ပထမပိုင်းမှာနှစ်သင်းလုံးဂိုးမသွင်းနိုင်မဲနဲ့နှစ်ဖက်ဂိုးမရှိသေးဖြစ်နေခဲ့ပါတယ်။ဒါပေမဲ့အင်ဒိုနီးရှားကဒုတိယပိုင်းပြန်ဆပြီးပွဲချိန်58မိနစ်မှာတဂိုး82မိနစ်မှာနောက်တဂိုးသွင်းလာကြောင်းအင်ဒိုနီးရှားကနှစ်ဂိုးဂိုးမရှိနဲ့အရှေ့ကဥဆောင်ခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းမှာလူသားဝင်လာတဲ့တိုက်စစ်မှုအောင်ကောင်းမန်က88မိနစ်မှာမြန်မာအတွက်ပထမဂိုးသွင်းယူခဲ့ပြီးတော့အဲ့နောက်10မိနစ်အတွင်းမှာပဲအင်ဒိုဂိုးသမားစီကပြန်ထွက်လာတဲ့ဘောလုံးကိုဝင်းနိုင်ထွန်းက89မိနစ်မှာသွင်းယူခဲ့လို့မြန်မာအသင်းဟာ10မိနစ်အတွင်းမှာခြေပါဂိုး2ဂိုးရပြီးတော့အချိန်ပိုဆက်ကစားခဲ့ရပါတယ်။ဒါပေမဲ့အင်ဒိုဘက်ကအချိန်ပို102မိနစ်နဲ့113မိနစ်တွေမှာ2ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာအင်ဒိုနီးရှားကမြန်မာကို4-2နဲ့နိုင်ပြီးတော့မြန်မာအသင်းဘောလုံးပွဲနဲ့လွှဲချော်သွားခဲ့ပါတယ်။ဒုတိယဆီမီဖိုင်နယ်မှာတော့ဗီယက်နမ်အသင်းကကမ္ဘောဒီးယားကို4-2မရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဗီယက်နမ်နဲ့အင်ဒိုနီးရှားတို့ဖိုင်နယ်မှာဘောလုံးကြမှာဖြစ်ပြီးတော့မြန်မာနဲ့ကမ္ဘောဒီးယားအသင်းတို့တတိယနေရာလူကြမှာဖြစ်ပါတယ်။နောက်ဆုံးဖိုင်နယ်နဲ့တတိယနေရာလူပွဲတွေကိုတော့မနေ့လာမြို့မှာဒီဇင်ဘာ10ရက်နေ့ကျရင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးတည်ထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamisvoanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းနှာစင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်ထိုင်းရနာပိုင်းဒီဖန်းစည်းထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးငယ်နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကထိုင်းကလွှဲပြောင်းပေးတဲ့အစီအစဉ်ပြတ်ပြဲသွားပြီလို့ရခိုင်မျိုးသားကောင်စီခေါင်းဆောင်တဦးကပြောပါတယ်ဒီလိုမျိုးလွှဲပြောင်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကသုံးသပ်ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကအပြည့်အစုံသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်လက်နက်ကန်အေအေဖွဲ့ရဲ့စီဥစည်းချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးထိုင်းနိုင်ငံချင်းမာမြို့လာဝကရုံးမှာဗီဇာတက်တန်းသွားသူတဲ့အချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမာရောက်ရခိုင်မျိုးရက်ကောင်စီ ANC တွေ့တွေ့ရင်မှုကိုထွန်းစော်ကပြောပါတယ်
မနေ့ကတော့မဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေအဓိကတော့မဆိုင်ဘက်ကိုယူတယ်ဆိုတော့တရှိလေးဘက်ကိုပို့မယ်ဆိုတဲ့သဘောပေါ့ဗျာမနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်မှာလာယူတယ်ပြောတယ်ဟိုဘက်ကအဲ့မဲ့ဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒါမလွှဲဖြစ်ဘူးပေါ့ဆိုရင်ဒီနေ့မနေ့မှာအဲတချို့ဖိတ်ဆွေကလေးရဲ့ပြောကြကြရပါလေနော်အဲဒီအခုတတိတော့မလွဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုပို့မလာအဲ့လိုမျိုးသတင်းတွေလည်းကြားတယ်ပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီဇင်ဘာ၄ရက်နေ့ကအေစုစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူနဲ့အသက်12နှစ်အရွယ်သမီးစောပြည့်ရှင်အသက်တစ်နှစ်ကျော်တာမြတ်လင်းဆန်တို့ကိုထိုင်းရဲတွေကဖမ်းဆီးပြီးမြန်မာအာဏာပိုင်ဘက်တွေကိုလွှဲပြောင်းဖို့ထိုင်းမြန်မာနယ်စပ်မန်ဆန်ဖက်ကိုခေါ်ဆောင်သွားပြီးအခုဒီစီစဉ်ပြည့်ပြဲသွားတာပါဒါပေမဲ့မြန်မာအာဏာပိုင်တွေလွှဲမယ်မလွှဲဘူးဆိုတာနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူးရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တယ်လို့ဒီလိုလက်နက်ကန်ဖွဲ့စည်းတစ်ခုခုရဲ့မီတာစုတွေကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးမမောင်စုကပြောပါရယ
်လောလောဆယ်မလွှဲပြောင်းလို့ကြားသိခဲ့ပါတယ်တရုတ်ဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်မြင်ကတော့တရုတ်ဘက်ကတန်းမမယ်လို့ထင်ပါတယ်ဒါကြောင့်လည်းအခုလွှဲပြောင်းမှုကိစ္စရပ်တန့်သွားတာလို့ပဲထင်ပါတယ်
အတိမပြုတ်နိုင်သေးတဲ့သတင်းခုကတော့အေအစုစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့စနီးဖြစ်သူမနှင်းစာဖြူဟာတရုတ်နိုင်ငံပတ်စပို့ကိုကန်ဆန်သူဖြစ်လို့တရုတ်အနာပိုင်တွေကအကကွက်ထားတယ်လို့ထိုင်းချေဆရခိုင်လူမှုဖွဲ့စည်းဝင်တို့ကဆိုပါတယ်ရခိုင်လက်နက်ကန်အေပြောခွေရခိုင်ဒုက္ခကတော့ထိုင်းအနာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့စိုးဝါတဲ့အခြေအနေဖြစ်မလာနိုင်ဘူးလို့ယူဆကြောင်းပြောပါတယ
်လို့လို့ရှင်မှာတော့ဒါထိုင်းဘက်ကနေပြီးတော့သူတို့ကိုထိန်းသိမ်းထားတာပေါ့ဒီထိုင်းဘက်ကလည်းပဲကျွန်တော်တို့ထင်ပါတယ်သူတို့ကတော့ဒီလူခွင့်ရေးကိုလေးစားတဲ့နိုင်ငံငါပြောလို့ရှင်အစင်းလာရကလည်းပဲကျွန်တော်တို့ဒီဒေါ်လာရဲ့အဖွဲ့အစည်းကောင်းဆောင်တွေကိုသူတို့အမှဒီတော့လာလှုပ်ရှားနေထိုင်ခဲ့ကြတာရှိအောင်ဆိုတော့ဆိုရတဲ့အခြေအနေဟိုဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့ဘက်ကတော့ဟိုအဲ့မယူဆပြီပေါ့နော
်ဖန်ဆီးထားတဲ့သူတွေကိုမနေ့ကရှမ်းပြည်နယ်တာချေလိပ်မြို့နယ်အာနာပိုင်တွေဘက်ကိုလွှဲပြောင်းပေးမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်မှာရှမ်းပြည်နယ်ရဲမှူးကြီးစောခင်အောင်ကအခုလိုဆိုပါတယ
်ကျွန်တော်တွေတော့ကျွန်တော်တို့စီတော့ဘာမှမရောက်လာသေးဘူးဗျကျွန်တော်တို့ပြောရတာတော့ဟုတ်နေမယ်ဘာလို့လဲဆိုကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီကတော့တွဲပြောင်းမယ်အခြေအနေဘာမှတော့မပြောသေးဘူးဗျ
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဖွားဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးနှင်းဖြူတို့ကိုထိုင်းနိုင်ငံချင်းမိုင်ကပြန်လာစဉ်ရန်ကုန်လေဆိပ်မှာဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကားကြီးခါခွေကန်းငယ်နဲ့အမှုဖွဲ့တရားစွဲဆိုထားပါတယ်ဒီလိုမိသားစုဝင်တွေကိုဖမ်းဆီးတဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာစိုးကျိုးကိုပိုပြီးဥတီသွားစေနိုင်မယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်
အခုဒီ ULAAA ခေါင်းဆောင်တွေရဲ့မိသားစုတွေကိုတော့ဥတည်ပြီးတော့လောက်တဲ့ဥစ္စာမျိုးကအရင်ပဲတော်လိုင်းရဲ့အဖွဲ့အစည်းနဲ့ဟိုဖြစ်ဖြစ်ပေါ့ဗျာနော်အရင်တိုက်ခဲ့တဲ့ဒီသမိုင်းတစ်လျှောက်မှာအဲ့လိုမျိုးဟိုပြင်မထားဥတည်တာမရှိခဲ့ဘူးဗျာဆိုတော့ဒီဟာတွေကပြောမယ်ဆိုလို့ရှိရင်အများကြီးဒါစိုးကျိုးဘက်ကိုဥတည်လာတယ်လို့ပြောလို့ရတာ
အခုလိုတော်လိုင်းရဲ့လက်နက်ကန်ဖွဲ့တွေရဲ့မိသားစုဝင်တွေကိုဖမ်းဆီးတဲ့လို့ရဟာတစ်ဖက်နဲ့တစ်ဖက်သင်းမာမှုတွေပိုသွေးပွားစေနိုင်တယ်လို့နိုင်ငံရေးလှိလသုံးသပ်သူဥမ္မောင်မောင်ဆိုးကပြောပါတယ်
လက်နက်ကန်တိုက်နေကြတဲ့အဖွဲ့အစည်းကောင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအားအားတွေကိုဖမ်းဆီးတာတော်တော်များရှိပါဘူးသူတို့ရဲ့မိသားစုဝင်တွေကိုဖမ်းဆီးဖို့လုပ်တယ်ဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်သင်းမာမှုပိုများလာပါလိမ့်မယ်နောက်တစ်ခုကတော့ဖွဲ့စည်းမှုမှာဝင်တိုက်ခိုက်နေတယ်ဆိုပေမဲ့သူ့ရဲ့ဖွဲ့စည်းဝင်မိသားစုတွေကိုသွားပြီးဖမ်းတာတော့ဘယ်လိုမှတိုက်နိုင်ဘူးလို့ထင်ပါတယ်
မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်အဖွဲ့တို့ငင်းချိုင်းကြီးနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာတိုင်းဒါလက်နက်ကန်အဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်တွေ့ဆုံမှုအတွက်ပြည်တွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကန်အဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစစ်ရေးကဲခတ်သူတွေကဆိုပါတယ်ခင်ဗျာ
ဒါကတော့ထိုင်းနိုင်ငံချင်းမိုင်မှာ AA စစ်ဦးစီးချုပ်ရဲ့ဇနီးနဲ့သားသမီးဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးအခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညပိုင်းအတွက်အစီအစဉ်တစ်ရက်ဖြစ်တဲ့တိုင်းရင်းဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ပြပေးမယ်တို့အတန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါမြန်မာနိုင်ငံမှာရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေဟာပြိပခဖြစ်ပွားနေတဲ့ဒေသမှာရှိတဲ့ကလေးငယ်တွေအတွက်လုံခြုံစွာနေထိုင်နိုင်တဲ့နေရာတွေဖြစ်ထောက်ပံ့ပေးပါတယ်ဒါပေမဲ့ကလေးငယ်တွေကသူတို့ရဲ့မိခင်ဘာသာစကားတွေယဉ်ကျေးမှုတွေကိုဆုံးရှုံးရသလိုငွေရဲ့မြေကိုပြန်ဖို့လည်းစိတ်ဝင်စားတော့ပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမဂ္ဂဇင်းနဲ့ဒို့အတန်တို့ဟာချမ်းပြည်နယ်ကနေလာကြတဲ့ကလေးတွေအများဆုံးရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတစ်ကျောင်းကိုတွားရောက်လေ့လာပြီးသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့သူတို့ရဲ့ယဉ်ကျေးမှုတွေအတွက်စိန်ခေါ်မှုတွေကိုနားထောင်ခဲ့ပါတယ်။ဒီဆောင်မှပြည်စုံကို Frontier မြန်မာကသတင်းတောက်ဟင်းတာနဲ့ဇာနီတို့ကရေးသားထားပြီးဟင်းတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။စကားပြောနေတဲ့အချိန်မှာပညာဏီကပန်းစီအောင်တင်ကန်းပေါ်မှာလက်ကိုရှက်ထားပြီးမျက်လောက်ကိုအမြဲလိုချထားပါတယ်။စကားကိုဖြင်းညင်းစွာပြောရင်တစ်ချက်တစ်ချက်နေလောက်မှမျက်လောက်ကိုပင့်ချတတ်ပါတယ်။အသက်16နှစ်ရှိပြီဖြစ်တဲ့တိလရှင်ငယ်လေးပညာဏဏီကရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာမွေးဖွားခဲ့တဲ့ပလောင်တိုင်းရင်သူအမျိုးသမီးငယ်လေးတစ်ယောက်ပါ။ပညာဏဏီတို့နေထိုင်တဲ့ဒေသဟာတက်မတော်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းမန်လက်နက်ကိုင်တွေအမြဲလိုခြေချင်းနေပြီးရင်းဆိုင်တိုက်ပွဲတွေပြည်ပခါတွေဖြစ်ပွားနေတဲ့မငြိမ်းချမ်းတဲ့ဒေသလေးဖြစ်ပါတယ်။2014ခုနှစ်ကစလို့ရှမ်းမြောက်မှာတကြောပြန်တိုက်ပွဲတွေဖြစ်လာတဲ့နောက်ပိုင်းပညာဏဏီတို့ကြေးရွာမှာလည်းတနတ်တန်တွေပောက်ကွဲတန်တွေနဲ့အတူပြည်တွင်းစစ်ရဲ့မငြိမ်းချမ်းမှုတွေကရိုက်ခတ်လို့လာခဲ့ပါတယ်ဒီလိုနဲ့လွန်ခဲ့တဲ့နှစ်2019ခုနှစ်မှာတော့ ပညာနာရီတို့မိသားစုလိုက်နမ်ဆန်မျိုးကနေအရန်ကြီးမကွေးရဲ့ကြောင်မဲမျိုးကိုပြောင်းရွှေ့ခဲ့ကြပါတော့တယ်။ဒါပေမဲ့ဒါကဆယ်ကျော်သက်ရွယ်ပညာနာရီအတွက်အားလုံးတည်ငြိမ်သွားတဲ့အခြေအနေတစ်ခုတော့မဟုတ်ခဲ့ပါဘူး။ကြောင်မဲမျိုးနဲ့အနီးတစ်ခွိုက်မှာတင်ကိုလက်နက်ကင်တွေကြားမှာတိုက်ပွဲတွေထပ်ဖြစ်လာတဲ့အတွက်ပညာနာရီရဲ့မိဘတွေကဆုံးဖြတ်ချက်တစ်ခုချခဲ့ပါတော့တယ်။ဒါကတော့သူမကိုရှမ်းပြည်နယ်ကနေမိုင်ပေါင်းများစွာဝေးတဲ့ရန်ကုန်မြို့ကဖုံးတော်ကြီးပညာသင်ကျောင်းတစ်ခုကိုပို့ဖို့ပါပဲ
။အဒီကပညာသက်ရှင်တယ်ဗောနော်။ပညာသက်ပြီးမိဘကိုပြန်ပြီးထောက်ပံ့ခြင်းလဲ။ကျောင်းကစဉ်ရှစ်တန်းထိပဲရှိ။တက်လို့ရတယ်မဲ့အခြေအနေကရှုပ်တယ်လေ။အမျိုးစပွဲတွေဖြစ်တာများတယ်
။မငိမ့်ညံ့တဲ့ရှမ်းမြောက်ဒေသဟာအရွယ်မရောက်သေးတဲ့ကလေးတွေငိမ့်ငိမ့်ညံ့ညံ့ပညာသင်ဖို့နေရာကောင်းလို့မဟုတ်ပါဘူး။အချို့ဒေသတွေမှာဆိုရင်မူလာတန်းကျောင်းအလေတန်းကျောင်းဆင်ပဲရှိကြပါတယ်။ဒါကြောင့်မို့နှစ်စဉ်လိုလိုထောင်နဲ့ချီတဲ့ရှမ်းမြောက်ကကလေးတွေဟာရန်ကုန်မန္တလေးအစရှိတဲ့မြို့တွေကဘက်ကကြောင်းနေအရေးကိုခိုလုံမှုလာကြပါတော့တယ်။တိုက်ပွဲတွေနဲ့ကင်းဝေးပြီးလုံလုံခြုံခြုံရှိတဲ့ဘက်ကကြောင်းနေမှာတော့အစားတောက်တွေနေစရာတွေအတွက်ပူပန်စရာမလိုပါဘူး။ဒါပေမဲ့ရန်ကုန်မြို့ရဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေမှာပညာသင်ဖို့ဆိုရင်မဖြစ်မနေစီကံကျတစ်ခုရှိပါတယ်။ဒါကတော့သင်ငန်းဝတ်ဖြစ်နေပေါ်ပါပဲ။ယောက်ျားလေးဆိုရင်ကိုရင်ဝတ်မင်းကလေးဆိုရင်တိလက်ရှင်ဝတ်ဖို့လိုအပ်ပါတယ်ဒီလိုနည်းနဲ့ပဲနမ်ဆန်ကငရွယ်လှတဲ့ပလောင်မျိုးသမီးငယ်လေးဟာကလေးဝါတော်ရမှာနေထိုင်တဲ့ဆရာလေးပညာနာကြီးဖြစ်လာပါတော့တယ်ကလေးဝါတော်ရဆိုတာရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းတစ်ခုပါပဲပညာနာကြီးဟာရှမ်းပြည်နယ်ကနေရန်ကုန်မြို့ဘက်ကကျောင်းကိုကျောင်းလာတက်နေတဲ့ကျောင်းသား6000နီးပါးတဲ့ကတယောက်ဖြစ်ပါတယ်ဖုန်းကြီးကျောင်းရဲ့အရေးကကလေးတွေအတွက်နေထိုင်မှုလေးစားခံရဖို့ပညာတတ်ဖို့နဲ့လုံခြုံမှုတွေကိုပေးပါတယ်
။ဒီမှာရတော့တီလက်ရှင်ပဲလက်ခံဒီရောက်နဲ့တီလက်ရှင်ဝို့ရတာ။တီလက်ရှင်ရတော့ဘယ်လိုပြောထမ်းရတာလဲအစ်ပီရယ်လေ။ဘာလို့ဆိုတော့ဖျားရှိခိုးရတယ်တရားထိုင်ရတယ်သူတို့ဘယ်အချင်းအာယုံစွန်းစားမလဲနေစွန်းစားတတ်မှတ်ရလွယ်တယ်။သူကညက်နေစားအစီစဉ်ပေးစရာမလိုတော့အစ်ပီရယ်လေ။ဘာလို့လူဝတ်ဆိုလို့ရှိရဲ့မိန်းကလေးဆိုတနခါလဲရမှာနဲ့ဘာလို့ရမှာနဲ့ဒါရဲ့အလုတ်ရှုပ်တယ်လေအဲကြောင့်မလို့ဒီအဝတ်လေးနဲ့ဝတ်တော့အေးလဲအေးချမ်းတယ်ပညာလဲသင်ခွေးလို့ရဆိုတော့တီလရှင်ဝေးရပါတယ
်ကလေးဝတ်တော့ရမှာရှိနေတယ်တီလရှင်ဆရာမကြီးဂယုဏဝရီကပြောပြတာပါဂယုဏဝရီဟာလွန်ခဲ့တဲ့20ကျော်ကလေးကရေးမျိုးကနေပညာသင်ဖို့လာရင်ကလေးဝတ်တော့ရမှာတီလရှင်တွေကိုအုပ်ချုပ်တဲ့တီလရှင်ဆရာမကြီးဖြစ်နေပါပြီဒါပေမဲ့ဒီလိုပြန်ဆက်ရတဲ့ဘဝအတိတ်ကတော့ကလေးငယ်တွေအတွက်ထင်သလောက်မလွယ်ကူပါဘူး။ပေးဆက်ရတဲ့ပမာဏကကြီးပါတယ်
။ဒီမှာဆိုလက်ခံတော့ဟုတ်တယ်။အလောင်းလေးတွေ2-3လောက်။ဒါသူတို့အဖေနာမည်မသိဘူး။သူလည်းမပြောတတ်ဘူး။အဲ့ဒါပါသူတို့ဟောပြီးတော့သူ့မိဘကသေးကုန်လည်းပါလာပြီ။ဟောကြလည်းသူမိဘမရှိတော့ဘူးဟောပြရအောင်။ဆင်းလို့လည်းမရှိဘူး။ဒါလည်းမရှိအဲ့လိုဖြစ်တာလေ။အခုတော့အဲ့ကလေးကလားအခုတော့ဆင်းရောက်ကုန်ပြီသူကဟိုလဲကုန်ပြီအခုတော့ပပတရားတက်လာပြီနောက်လည်းသူတို့ချင်းချင်းစကားပြောတော့ဟိုသူစကားပြန်နားလည်ကုန်ပြီပေါ့
ရန်ကုန်တိုင်းဖုံးတော်ကြီးပညာသင်ကျမ်းမှုကြီးကြပ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဆရာတော်ဦးကုသလကပြောပြခဲ့တာပါအဲ့ဒီဖုံးတော်ကြီးပညာသင်ကြီးကြပ်ရေးအဖွဲ့ကို1993ခုနှစ်မှာစစ်အစိုးရကစပြီးတည်ထောင်ခဲ့ပါတယ်အဲ့ဒီတစ်ချိန်တည်းမှာပဲရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းဖြစ်လာမယ်ကလေးဝတော်ရဖုံးကြီးကျောင်းကိုဗိုလ်ချုပ်မှုကြီးတန့်ရွှေကရေးဆက်ချပြီးလှူဒန်းခဲ့ပါတယ်အဲ့ဒီအချိန်ကစစ်ဆိုးရရဲ့ရည်ရွယ်ချက်ကတော့ဘက်ကကျောင်းတွေကိုနေဆက်ဒေတာဖွံ့ဖြိုးရေးတွက်လို့ရည်ရွယ်ခဲ့ပြီးတိုင်းရင်းသားဒေတာကလေးတွေကိုဘက်ကကျောင်းတွေမှာပညာသင်ဖို့ညွှန်ကြားခဲ့ပါတယ်။ကိုရင်ရှင်တီရနန္ဒဟာကလေးဝတ်တော်ရဖုံးတော်ကြီးကျောင်းကိုလွန်ခဲ့တဲ့3နှစ်ထဲကရောက်ရှိနေတဲ့ကိုရန်ကျောင်းတက်နေသူကိုရင်တပါးပါ။သူကသူ့မိသားစုဝင်တွေနဲ့တစ်နှစ်ကိုအချိန်နှဲငယ်လောက်ပဲစကားပြောရတယ်လို့ပြောပါတယ်
။ကိုရင်ပထမဆုံးလာတော့ရွာနယ်ဆောက်ဝတ်တာပေါ့ဥပဒေမှလာတာ။တကယ်လို့ယူအပြန်လို့ရှင်ကိုကလူထတာပေါ့အိမ်မှာဘူးမှမရှိဘူးဆိုတော့အဖေနဲ့မေကိုအလုပ်ကူလောက်တာပေါ့မြန်လာပြန်ဝတ်တယ်ကိုင်းတော့တိတ်ဝတ်ချင်အမေကဝတ်ခိုင်းလို့ဝတ်နေရ
သူတို့ဒေသမှာမိသားစုဝင်များတဲ့သူတွေအတွက်တိုင်းသားလက်နက်ကင်အဖွဲ့တွေကိုဝင်ပြီးစစ်မှုထမ်းရပါတယ
်ညတကယ်လို့ဒါသူများအိမ်မှာယောက်ျားလေး၄-၅ယောက်ဆိုရင်သူကတယောက်ခေါ်တယ်အဲ့တယောက်တော့အသက် session နှစ်ပြည့်မှကျောင်းပြီးမှတကယ်လို့ကျောင်းအသက်၈နှစ်လည်းပြည့်တယ်။ကျောင်းမပြီးသေးလို့ဆိုတော့တို့မျိုးယူသေးဘူးကျောင်းဆက်တက်ခိုင်းတယ်။ကွင်းတော့ရှိတယ်အမတော့တွားရမှာအမဟိုမိန်းကလေးတွေ၄ယောက်ဆိုတော့တယောက်တွားရမှာပေါ့။ကျောင်းတက်နေရလို့အဲ့လိုပြောရလို့ပေါ့သူကမခေါ်သေးဘူး။ခေါ်ရင်တော့တွားရမှာပေါ့။မဟုတ်သူကအိမ်ကိုလာပြောတာသူတို့မှစီးရင်ရှိတာပေါ့သူလာပြောတာလား။အမတော့ဝန်နာတော့မပါဘူး။ဒါပေမဲ့တွားရမှာပါ။ပါတော့ပါတယ်ဒါပေမဲ့သူကအမေက အာမကြပေါ့အဲ့လိုဖြစ်ရတာအာမကြအမေကအဲ့လိုအဲ့เจ้าနေပြောအမေကအမေလည်းမခေါ်နဲ့တော့တဲ့တခါလေးအဲ့လိုပြောမိတာပါအမေက
ကိုရင်အရှင်တရားနန္ဒတို့လိုအရွယ်ကြီးမှရောက်လာကြတဲ့ကိုရင်လေးကတော့မိသားစုရဲ့အခြေအနေတွေဒေတာရဲ့အခြေအနေတွေကိုနားလည်ကြပါတယ်သူတို့ဒေတာမှာအဓိကဖြစ်နေတဲ့ပြည်တွင်းစစ်အကြောင်းကိုလည်းအနေငယ်နားလည်ကြပါတယ်ဒါပေမဲ့ငယ်ရွယ်လုံးတဲ့တိုင်းအသားကိုရင်ငယ်လေးကတော့ဘာဆိုဘာမှနားမလည်ကြသေးပါဘူးဒါကြောင့်လဲကလေးဝတော်ရစာတင်ချောင်းကြီးရဲ့နိုင်ငံတနေရာမှာစိတ်မချမ်းမြေ့စရာမြန်မာပြည်မျိုးပုံတစ်ခုရှိနေပါတယ်အဲ့ဒီမျိုးပုံကရိုးရိုးမြန်မာပြည်မျိုးပုံအကြီးတစ်ခုပါပဲဒါပေမဲ့မြန်မာပြည်အထက်ပိုင်းမြကြီးညမြို့နေရာမှာ KIA လို့စော့ပင်နဲ့ရေးထားပါတယ်ရှမ်းပြည်နယ်နေရာမှာတော့ TLNA RCSS SSPB ရခိုင်ပြည်နယ်နေရာမှာ AA လို့ရေးသားထားပါတယ်အခြားတိုင်းနယ်ပြည်နယ်နေရာတွေမှာလည်းလက်နက်ကင်တပ်ဖွဲ့အတီးတီးရဲ့နာမည်ကိုရေးသားထားပါတယ်အဲ့ဒီမြေပုံကကျောင်းသားဟောင်းကိုရင်ကြီးတွေကကိုရင်ငယ်တွေကိုပြည်တွင်းစစ်အကြောင်းတိုင်းရင်းသားလက်နက်ကင်တွေအကြောင်းရှင်းပြတဲ့နေရာပါပဲအထူးသဖြင့်သူတို့ဘာလို့မိဘနဲ့ခွဲပြီးဒီကျောင်းကိုရောက်နေတယ်လဲဆိုတာကိုရှင်းပြတဲ့နေရာပဲဖြစ်ပါတယ်တိုင်းရင်းသားဘာသာစကားတွေမပြောရပေမဲ့လည်းကိုရင်ကြီးတွေကတော့ဘက်ကကျောင်းမှာကျောင်းတက်ကြတာကိုနှစ်သက်ပါတယ်သူတို့တွေသူတို့နေအိမ်ကိုမပြောင်းရင်ကြပါဘူး။ဘာကြောင့်လဲဆိုတော့လက်နက်ကိုင်အဖွဲ့ဝင်တွေရဲ့တပ်သားစုဆောင်ခြင်းတွေစစ်ပွဲတွေရဲ့အန်တီအေတွေကြောင့်ဖြစ်ပါတယ်။နောက်ပြလာတဲ့တီလာရှင်တွေကိုရင်တွေရဲ့အနာဂတ်အိမ်မက်တွေကရန်ကုန်မှာရှိနေပါတယ်။ဘာကြောင့်လဲဆိုတော့တက္ကသိုလ်ပညာတွေဆက်လက်သင်ယူနိုင်ဖို့အလုပ်ကံရရှိဖို့နဲ့သူတို့ဘဝအတွက်စေကူးအိမ်မက်တွေကိုဆရာထက်တန်စွာအကောင့်ထည့်ပို့နိုင်ဖို့ပါ။ကိုရင်အရှင်တီဟနန္ဒကတော့သူ့အမေဆန္ဒရှိတဲ့အတိုင်းစေတန်းအောင်ပြီးလို့ရှိရင်မြမအိုက်ဒေါ်တချင်းဆိုပြိုင်ပွဲကိုဝင်ပြိုင်ဖို့အိမ်မက်ရှိနေပါတယ်။ဆရာလေးပညာနန္ဒရဲ့ရည်မှန်းချက်ကတော့စင်ကာပူနိုင်ငံကိုတွားရောက်ဖို့ပါပဲ။ဒါပေမဲ့အဲ့ဒီကိုမတွားခင်သူ့မိသားစုကိုလုံခြုံတဲ့နေရာမှာနေထိုင်စီချင်တယ်လို့ဆိုပါတယ်
။ဆရာစင်ကာပူတက်ဖို့လဲစကူလာ။ဘယ်ရပြီးစင်ကာပူတက်စင်ဘူလာစာများလေအစမေလို့အမျိုးထောက်ပံ့ပေးမယ်လို့လည်းမလုပ်ခိုင်းတော့လေ။ပြနိုင်တော့ကျောင်းမဲမမနေစီရှင်။ဒါကြောင့်ဆိုအနာမလေးဘာမကင်းဘူးလေပြီးတော့ဒီရန်ကုန်မှာပဲနေရာချပေးရှင်တယ်ငင်းချမ်းစေရှင်တော့စိတ်တွေလည်းမဖြစ်စေရှင်ဘူးပြီးတော့အေးရှင်းရှင်းနေစေရှင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒို့အတန်းဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းတာဇာနီနဲ့ကျရက်တောင်နေတို့ဖြစ်ပါတယ်အပတ်စဉ်ကြာသာရင်းနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့တန်တန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ဒါကတော့တိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ပြပေးခဲ့တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကတွေထုတ်လင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်လိုင်းဒိုမီတာ25-32-51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါလေရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်2019ခုနှစ်ဒီဇင်ဘာလ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့စီစဉ်တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့လူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတာတွေကိုဆွေးနွေးမှာပါလာမယ့်ဒီဇင်ဘာ10ရက်နေ့ဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့ပဲလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာတွေကိုနေသနနိုင်ငံတဟိတ်မြို့မှာစတင်ကြားနာမယ်နေလည်းဖြစ်ပါတယ်ဆိုတော့ဒီလူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲနိုင်ငံတကာကလက်ခံယုံကြည်လာအောင်ဘာတွေလုပ်ဖို့များလိုနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်တိုင်းဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နူလည်းအခုဆိုလေးလိုင်းပေါ်မှာရောက်နေပါပြီသူကတော့ကျွန်တော်မြန်မာနိုင်ငံကလူခွင့်ရေးလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဦးအောင်မျိုးမင်းမှာနောက်သူကတော့တင်းစားဆရာဦးတရားသွေးပါဆိုတော့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေဘူးရသုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဆိုတော့ကိုအောင်မျိုးမင်းအခုလိုပေါ့လေနိုင်ငံတကာမှာတရားတော်ပုံရင်ဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များရေဘူးရသုံးသက်လို့ရနိုင်မလဲဗျဟု
တ်ကဲ့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာယုံစိုက်ခဲ့တာကြားခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူခွေအခြေအနေကိုကုလသမဂ္ဂမှာညင်းကျွန်တော်တို့တင်ပြခဲ့ရရှိတယ်အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေစုံစမ်းစစ်ဆေးရေးအရာရှိခန့်အပ်ပြီးတော့နှစ်စဉ်နှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကစာမန်လူခွေရေးချိုးဖောက်မှုတွေမကဘဲနဲ့အခုလှုပ်ဆောင်နေတဲ့ပြည်ပြနေတဲ့အကြောင်းအရာတွေကနိုင်ငံတကာလူခွေရေးဂျာဇဝင်းမှု crime sensitivity ကိုကျူးလွန်နေတဲ့ဆိုရဲအဓိကအချက်တွေကိုတွေ့ရပါတယ်။သူတို့ရဲ့ဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံကရာဇဝတ်မှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးတုံးသက်ပြတ်မှု crime against humanity လို့ခေါ်တဲ့လူသားပြုနယ်တွေကိုထိခိုက်တဲ့ကိစ္စနောက်တော့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေတွေချိုးဖောက်တဲ့ဆိုရဲရာဇဝတ်မှုအဆင့်အထိကိုမြင်လာကြတယ်။အရင်ကကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာရှိလို့ရှိရင်တော့တနည်းအားမတစ်ခါဖြစ်တယ်တနည်းအားမတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကဘဲနဲ့တနည်းတစ်ကျစီစဉ်ရှိရှိနဲ့နောက်တစ်ခါ UN ရဲ့ရှိရှိနဲ့ကိုလှုပ်ဆောင်နေတဲ့ဘောမျိုးဖြစ်တဲ့စစ်တေထောက်ထားတွေကဘာတွေ့ရှိခဲ့ကြတယ်အဲ့ဒီနေရာမျိုးမှာကျွန်တော်တို့ဒီမှာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ပြန်လည်ပြီးတော့ကြိုက်တွယ်ဖြစ်ရှင်းတဲ့နေရာမျိုးမှာအရင်အစဉ်ဆက်ကအဆုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ရင်းစံမှုပုံစံမျိုးတွေသွားတဲ့အခါမှာနိုင်ငံတကာရဲ့အားမလို့အားမရဘူးပုံပြီးဖြစ်လာတယ်။စာမန်လူခွေမဟုတ်ဘဲနဲ့ရာဇဝတ်မှုအထီကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်တော့လုံဆောင်မှုမရှိဘူးဆိုရင်အားမလို့အားမရမှုတွေရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံတကာမှာတရားရင်ဆိုင်ရတဲ့အဆင့်ထိရောက်သွားတယ်လို့ကျွန်တော်နေနဲ့ကစားပြီးပ
ါဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတရားသွေးရဲ့အမြင်ရောခင်ဗျအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံတကာမှာဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ခဲ့တယ်လို့များပြောလို့ရမလဲ
တော့ဗျာကျွန်တော်ဟိုဆရာဆိုတော့ဟိုဆရာဦးအောင်မျိုးပင်လည်းပြောသွားတယ်ဗောနော်ကျွန်တော်တို့များကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ထင်တာလေးပဲကျွန်တော်ဒီဘက်ကနေအဲပြန်ပို့ပြီးကျွန်တော်ပြောပါမယ်ဒါကတော့ကျွန်တော်အပြင်ပိုင်းပေါ့နော်ကျွန်တော်ဟိုတန်ခေတကားနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီစစ်ဆေးရလက်ဆက်တစ်ချက်လုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများနဲ့လေ့လာတိုင်းတာသုံးသပ် report တင်ပြီးတော့ကျွန်တော်တို့အများနဲ့ဟိုဘောနောသတ်မှတ်ချက်ကလေးထုတ်ပြန်တယ်တိုက်တွန်းချက်တွေလည်းရှိတယ်ပေါ့နော်အလိုအားဆိုလို့ရှိလို့ရှိလို့ချင်းအခြေအနေကအဲကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကသိုးသွားတယ်ဆိုပေမဲ့လည်းအခုကျွန်တော်တို့ဒီလိုမျိုးတရားတော်ဖြစ်တဲ့အဖြစ်ပေါ်တော့နိုင်ငံတကာနဲ့ပြည်ပြန်ထန်ထန်ပြောဆိုရတဲ့အဖြစ်မျိုးမဖြစ်လာဘူးသို့တော်လည်းပဲဒီအခြေအနေမျိုးကတော့မတူညီတဲ့သဘောအနေထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ညဟိုတော့ကျွန်တော်တို့လူခွင့်ရေးကိုအလားကျွန်တော်တို့ရှေ့တန်းနေပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေခဲ့တဲ့လူခွင့်ရေးတိုက်ပွဲမှာရရှိဖို့အလားလူလူသဘောထားပြီးတော့ခွင့်ရေးတွေရရှိဖို့အတွက်ကို
ကျွန်တော်တို့ဒီနိုင်ငံရေးစနစ်ပါကြောင်းမှုတော့ကိုကျူးပန်းနေကြတာကျွန်တော်ဒီလိုစီအားစုတွေဥဆောင်နေတော့ဆန်းစစ်ကြည့်ပေါ့နော်ဆိုတော့ဟိုတစ်ဖက်ကရှိတယ်ပေါ့နော်ဆီဆူရဟိုအဲဒီတော့ကျွန်တော်လူခွင့်ရေးတွေကိုရုပ်သိမ်းထားတယ်ချိုးဖောက်ထားတယ်ဆိုတော့တစ်ဖက်ကရှိတယ်ပေါ့အဲ့လိုအနေထားမျိုးနေပြီးတော့အခုကျွန်တော်တို့ဒီလူခွင့်ရေးချိုးပန်းခဲ့တဲ့တောင်ဆန်းစစ်ကြည့်ကကျွန်တော်တို့ဒီအာဏာပိုင်အစိုးရဖြစ်လာတဲ့ချိန်ကြတော့မှဟလာကျွန်တော်တို့အခုဆိုလို့ရှိလို့ဆိုရင်ကျွန်တော်ဒီတပ်မတော်ကပုဂ္ဂိုလ်တွေရဲ့ဒီချိုးဖောက်မှုပေါ့နော်လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကတော့ကာစီတာစီလုပ်နေတယ်ဆိုတဲ့သဘောနဲ့ဒီကျွန်တော်ဆိုကျွန်တော်တို့ဒီနေသားသမားတို့ပြီးတော့တရားရင်ဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကဘာကပထမတော့ကျွန်တော်ဒေါ်ဆန်းစုကြည်ကို backup လုပ်ပြီးတော့ကျွန်တော်တို့ဒီစစ်ဆိုးရအောင်အရေးဆိုရပေါ့အခုတော့ဒီစစ်ဆိုးရတော့တစ်ဖက်ဒေါ်ဆန်းစုကြည်ကတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာတဲ့နေသားပေါ့အဲ့တော့သမားအဖြစ်ပြောမယ်ဆိုလို့ရှိလို့ကျွန်တော်လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာစီတာစီလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလို့ပြောလို့ရတယ်လည်းပဲကျွန်တော်တို့အမြင်ကျွန်တော်တို့အပြင်ဘက်ကနောက်တစ်ခါအမြင်မှာတော့မဖြစ်လို့ဆိုတော့ဒီကျွန်တော်တို့အခုကဘာနေပြီးတော့ပြောနေတဲ့အနေထားပေါ့နော်ဟိုဒီလူခွေချိုးပေါက်မှုတွေပေါ့ကျွန်တော်ဒီထဲမှာလူခွေဆန်လို့တွေကိုသင်တော့ပြစ်တင်နိုင်တဲ့နေသားမရှိတာလည်းတစ်ဖက်ကရှိတယ်ကျွန်တော်လည်း energy အစိုးရအနေနဲ့ဒေါက်တာစုကြည့်ဦးတော်လည်း energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွေဆန်တွေကျွန်တော်ဒီထဲမှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ practice လုပ်နိုင်တဲ့နေသားမရှိတာတစ်ပိုင်းပေါ့တစ်ခါကိစ္စတော့အဲ့ဒါတွေကိုကြော်ဖြတ်ပြီးတော့သက်သက်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲပြင်ရမယ်လို့ထင်တယ်ဆိုတော့ဟိုကျွန်တော်တို့ပြင်းမှာသွားရတဲ့အပိုင်းတော့တစ်ပိုင်းပေါ့နော်ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီတစ်ခါမှဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီရိုဟင်ဂျာကိစ္စကကျွန်တော်တပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာကနေပြီးတော့အခုတော့ပဲကျွန်တော်တို့တာဝန်ပုံပြီးပြီးတော့လူ့ခွင့်ချိုးဖောက်တယ်လို့ပြောတာတပိုင်းအဲ့လိုနှစ်ပိုင်းပြောအောင်အဲ့လိုနှစ်ပိုင်းပြောရမှာကျွန်တော်အတူတူလေးပြောချင်တာကတော့ဒီချိန်မှာတော့ကျွန်တော်တို့ပြည်တွင်းလူ့ခွင့်တန်ရေးအပြည့်မရတဲ့ကိစ္စမှာတော့အစိုးရတိုက်ရိုက်တာဝန်ရှိတယ်ဒါပေမဲ့ဒီရခိုင်ကိစ္စမှာတော့စစ်တပ်ကတိုက်ရိုက်တာဝန်ရှိတယ်နေသားမျိုးဖြစ်ပြီးမဲ့အစိုးရဒါကိုကုတောင်းတဲ့လူတွေတာဝန်ယူတယ်အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲထောက်ပြချင်တယ်အဲ့ဒါဘာလဲဆိုတော့ဒီဒေါ်ဆန်းစုအစိုးရကကျွန်တော်အမြင်ပြောရရင်အနည်းဆုံးတော့သူကကျွန်တော်တို့ဒီအာဏာကိုကင်ဆယ်သုံးဆွဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချိန်လေးဒီအားလုံးကိုဒီ၅နှစ်တာအတွင်းမှာပြီးခဲ့တဲ့၄နှစ်ပေါ့နော်နောက်လာမယ့်တစ်နှစ်ကိုဖြတ်သန်းတဲ့အခါမှာသူကမျက်မြင်သက်သေအနည်းဆုံးတော့ဘာတွေဖြစ်ခဲ့သလဲဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်ဆိုတော့ကျွန်တော်အမြင်ပြောရရင်အားလေအားလုံးဆွဆွဲနေသလိုဒီလက်ရှိအစိုးရကတော့ဒေါ်ဆန်းစုအစိုးရကတော့ကျွန်တော်တို့ဒီလူခွင့်ရေးတွေကိုရက်ရှိရှိစစ်တပ်ကကောက်ွယ်ပေးပြီးတော့အဲကျွန်တော်တို့ဖြိုးချိုးပေါက်နေတဲ့ရုပ်သိမ်းတွေလို့မထင်ဘူးတော့သူ့မှာဖြေရှင်းရမယ့်အနေအထားရှိတယ်လို့သူ့မှာကျွန်တော်တို့ကျွန်တော်အမြင်ပြောရတယ်တကယ်ကြုံတွေ့ရင်ဆိုင်ရတဲ့အနေအထားလေးရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ဖိတ်ရှိရှိနဲ့ဒီကိစ္စကိုကန့်ကွယ်ဖို့လိုတဲ့အနေအထားပြီးတော့အရန်ကိုဟိုတိတ်မွေ့နဲ့နည်းတယ်ဆိုတော့ကျွန်တော်တို့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆူကြတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွဆွဲတာကြောင့်လိုအပ်ဖက်နဲ့ဒီလိုကြီးထွားလာရဲဆိုတော့အမြင်မျိုးတွေပြောရရှိပါတယ်အခုကျွန်တော်တို့ဒီဆွနွေးပွဲကိုပဲပေါ့ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအလင်းသိလို့ဖော်ပြခြင်းပါတယ်တူကတော့ဥကျင်လာဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတာတဲ့အနောက်နိုင်ငံတွေချာမှာဖြစ်တည်ရေးပန်းစားခဲ့တာဖြစ်ပါတယ်တကယ်လူသားချင်းစာနာမှုကတန်ဖိုးထားရမှာပါတဲ့အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လုံစားနေကြတာတွေ့ရပါတယ်အထူးသဖြင့်အစ္စလာမ်နိုင်ငံတွေမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်ထောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာအတွက်အခြေခံပါတယ်မြန်မာမှာနေဆက်ဒေသစစ်ပွဲတွေကြောင့်ဒုက္ခသည်တွေမြောက်များစွာတစ်ဖက်နိုင်ငံထွက်ပြေးခဲ့ကြရပါတယ်အများစုကခရစ်ယာန်ဘာသာဝင်တွေကအခုလည်းရှိနေသေးပါဒါပေမဲ့ OIC ကရော UNEU US ကရောအတန်မထွက်ခဲ့ပါတဲ့သူတို့ဘာသာဝင်တွေချက်မှ OIC ကအတင်းဖိအားပေးနေကြပါတယ်ဒါကို UNICJ ICC ကပါလှုပ်လာပါတယ် UNR IOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီတဲ့နောက်မှ OIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုပါထိခါစော်ပါတဲ့အထိစိုးရင်လာရပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ရမညမှာယွာတဲ့မိုးဆိုတဲ့နာမည်နဲ့ရေးထားတာပါသူကတော့တစ်ဖက်စကားများရဘာသာရေးလူမျိုးရေးပက်လိုက်ပြီးအစ္စရယ်နိုင်ငံတွေကစူးစိပြီးတရားစွဲဆိုလာတာဖြစ်တယ်မြန်မာနိုင်ငံကိုအချုပ်အခြာကိုစော်ကားလာတာဖြစ်တယ်ဆိုရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုအောင်မျိုးမင်းကျွန်တော်တို့ဒီလိုပေါ့လေဟိုပြဿနာဟိုကြုံရတဲ့ကိစ္စတွေမှာဒီလူခွင့်ရင်းနဲ့ပတ်သက်လို့ဟိတဲ့အခြေအနေပေါ့လေနောက်ခွေကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ကျင့်သုံးတာတွေကြောင့်ဒီလူခွင့်ရင်းမြန်မာနိုင်ငံရဲ့ပြဿနာတွေကဟိုလိုလာတဲ့ပုံကြီးချက်ပြီးအပြောခံရတယ်ဆိုရင်အမြင်မျိုးတွေလည်းရှိနေပါလေဒီလိုမျိုးအခြေအနေတွေအောင်တကယ်ပဲရှိနေလို့လားကိုအောင်မျိုးမင
်းကျွန်တော်အမိန့်ကတော့မြန်မာနိုင်ငံမှာလူခွင့်ရင်းချိုးဖောက်မှုမျိုးစုံဖြစ်ခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တက်တက်မှုကြီးတိုင်းရင်းသားတွေပေါ်မှာတက်တက်မှုနှိမ့်ဆက်မှုဒါကကျွန်တော်ဖန်ပြီးပြီးတော့လှုပ်ဆောင်မှုကြီးကဒီဒီရစ်စ်ဖြစ်နေတဲ့ကာလတစ်ချောင်းလုံးမှာဖြစ်ခဲ့တာပါ။ဒါပေမဲ့ဘာဖြစ်လာလဲဆိုအခုချိန်မှာပုံပြီးတော့တူတူချင်းချင်းပြောလာကြ။တူတူချင်းချင်းပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲ ဒီခိုင်မာဖြစ်နေတဲ့ကိစ္စကိုယူပြီးအာရုံစိုက်လာတဲ့အကြောင်းညာပေါ့အထူးသဖြင့်ကျွန်တော်တို့ဒီလိုမျိုးဒီရဲရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာအစ္စလာမ်ဘာသာဝင်တွေကိုချိုးဖောက်တယ်အစ္စလာမ်ဘာသာဝင်တွေမှာကျူးလွန်နေဆိုရဲအတန်ကြီးထွက်လာတယ်အဲ့တော့ဒါကတော့လူတွေရဲ့သဘောတဘာဝပေါ်မှာလည်းအများကြီးလူတည်ပါတယ်လူတွေမှာကကိုယ်နဲ့သိသားချင်းနီးစပ်တယ်ကိုယ်နဲ့တူညီတဲ့လူတွေကိုချိုးဖောက်တယ်လှုပ်ဆောင်နေဆိုရင်ပုံပေါ်ပြစိတ်ဝင်စားတယ်ကျွန်တော်တို့ပဲကြည့်ကြည့်ပါကျွန်တော်တို့လည်းကဘာမှာသတင်းစာဖတ်လို့ရှိရင်ခုမြန်မာပြည်ကအကိစ္စကိုပို့ပြီးစိတ်ဝင်စားတယ်ပို့ပြီးတော့လောက်ရလေချင်းချစ်ရလေချင်းဆိုပြီးတော့စိတ်ထဲမှာမကောင်းဘူးအာရုံစိုက်မှုများတယ်အဲ့ဒီသဘောတိုင်းပါပဲအခုလိုမျိုးဒီဗုဒ္ဓဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလှုပ်ဆောင်နေဆိုရဲသတင်းစကားတွေကအခုကဘာကြီးမှာရှိနေတော့အရင်တော့လူခွေအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေအကြောင်းသိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေကအစစိတ်ဝင်စားမှုဖြစ်လာတယ်။အဲ့ဒီတစ်ခုကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေလက်ကခုနရိန်ဂျာတွေကိုလုတောက်နေဆိုရဲအတန်တွေကပို့ပြီးတော့အာရုံစိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုတွင်ကျင်နေရတွေ့ရတယ်။အရင်တော့ကျွန်တော်ဖြစ်နေတဲ့ကိစ္စတွေကရွာတရွာလောက်မှာဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်။ဒါပေမဲ့အခုမှမီဒီယာရဲ့ဖော်ပြချက်တွေကအញ្ញမ်းကိုလှည့်မြန်မြန်ဆန်ပြီးတော့လူ100 200မကောက်ဘူး။စောင်းတဲ့စိတ်နဲ့ချိန်ပြီးတော့ဖြစ်နေတဲ့ဆိုတဲ့သတင်းတွေကိုချက်ချင်းတင်နိုင်ခဲ့တယ်။ image တွေကအញ្ញမ်းများလာတယ်။အဲ့ဒီခါမှာလူတွေက seeing is believing လို့ခေါ်တဲ့မျက်စိနဲ့မြင်တဲ့ခါမှာပုံမှုပြီးတော့ယုံကြည်တာတွေပုံမှုကစိတ်ဝင်စားမှုရရှိလာတယ်အဲ့ဒီကိစ္စတွေကြောင့်မလို့ဒီနှုန်းကကိစ္စတက်စားလို့ရှိတယ်အခုဖြစ်ဖြစ်နေအကြောင်းရဘူးနိုင်ငံကြီးကပေါ့နိုင်ငံတကာကပေါ့သူကကျူးလွန်ခံရလို့ဆွဆွဲခံရတဲ့လူတွေနဲ့နှိစက်တဲ့လူတွေကပုံမှုစိတ်ဝင်စားလာရှိပါလိမ့်မယ်အဲ့တော့ကျွန်တော်အားလုံးကတော့ပြောသမျှမှန်တယ်လို့ပြောလို့မရဘူးတချို့ကလည်းဝါဒတင်တာရှိနိုင်တယ်တချို့ကချေကားပြီးပြောနိုင်တာလည်းရှိနိုင်တယ်ဒါတို့ကတော့ဒါကိုလည်းကျွန်တော်တစ်ခါစဉ်းစားပြပါတယ်
โอเคก็เพียงแค่ซื้อเนี่ยเจื้อว่าสรุปเราเจอที่ซื้อนี้ไว้ด้วยก็เสร็จวินะซาโหเสร็จเลยลาจ้ะในปกโคนี่นาวซาริไปปู่ทาเลยตลอดเนี่ยชินไปได้สรุปโหดีลูกริโอเลยแห่ไปกินมาเลยตะคู่ไปจูยมิตรยักขันญินาก็อ้าลงป่าวินกวนยาออกลุยตูชินบ่เลยตะแหน่เนี่ยฉုံมีซื้อนี้ไปจ้ะโหเลยมิตรยักขันญินมาได้อย่างซ้องตู้อื่นเนี่ยก็เราမြန်မာနိုင်ငံကကိုစလိုင်းပွေကိုซื้อนี้လို့ရပါတယ်ခင်ဗျာကိုစလိုင်းပွေကို
โอเคမြန်မာနိုင်ငံမှာလေနေကိုင်ဒီကနိုင်ငံကြီးကိုချေထင်နေတဲ့ကလပ်ပါလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့ချိန်မှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့လိုမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်တယ်လို့ထားတဲ့ဒီဥစ္စာကလူမျိုးကြီးနဲ့ပါတိုင်းကြီးနဲ့တက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီအဆုလိုက်ပြုံလိုက်သူတို့တခါရင်းနဲ့ထွက်ပြစ်သွားတော့နိုင်ငံတကာကလည်းပဲအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့တက်ဆိုင်ရကအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာထိရောက်သွားတာဖြစ်တယ်။တကယ်တမ်းကျတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုတွေချိန်မှာရရမလဲဆိုရင်တော့လင်းနေကိုင်းတွေတပ်မတော်ပါဝင်ပေါ့။သူတို့ PPL2 ရဲ့လက်အောက်မှာနေပြီးတော့မှ PPL2 ရဲ့ကောက်တဲ့အစိုးရလက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့တော့နေလာမှာဖြစ်တယ်။မဟုတ်ရင်တော့လူခွင့်ကြီးချိုးဖောက်မှုတော့များလာရှိနေအောင်ပါပဲလို့ကျွန်တော်ပြောချင်ပါတယ်ဗျာ။
โอเคกูสไลด์ภูกงซุนนี่ก็ Jesus ว่ะนาวตูก็တော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာသဘောထားလဲซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ Jesus ว่ะအခုလာမဲ့10နှစ်မှာဒီ ICJ ကတင်သွင်းလာမဲ့ဆွဲချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ပြည်သူလူရောရင်ဆိုင်မဲ့ပုံကိုတွေရောဒီ ICC ICJ FMM စားတဲ့အဖွဲ့အစည်းရဲ့အကြောင်းညီနဲ့သူဆက်သွဲဆက်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်ဝကျုပ်တင်ခံမှန်းထားဖို့တည်ထားဖို့လိုပါတယ်။နောက်တစ်ခုကဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေပြင်နှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့တပ်တွေထောက်ထားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီဟာကိုဒါကတော့ပြင်းပြင်းထန်ထန်ညှဉ်းဆန်းလာမယ်ဆိုတဲ့အကျိုးဆက်တွေပေါ်မှာဖြစ်ပေါ်လာနိုင်မယ်။ဒီ IIMM သာဆိုလို့ရှိရင်2017ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြည်သည့်ဒေသနိုင်မဆိုးဆိုးဆိုးဝါးဝါကျူးလွန်ခဲ့တဲ့အပြည်ပြည်ဆိုင်ရာရာဇဝမှုများနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုများရဲ့အထောက်အထားများကိုစုဆောင်းပြီးတော့ရာဇဝမှုဆိုင်ရာအမှုတွေကိုပြင်ဆင်သွားမှာဖြစ်ပါတယ်။ဒါကိုအလေးနဲ့သတိထားမယ်။နောက်တစ်ခုကတော့ဒီအာဂျင်တီးနားမှာကိစ္စပေါ့လေ။အဲ့ဒါနောက်ဆက်တွဲပြဿနာတစ်ခုကလည်းတကယ်ရေးကြည့်ပါတယ်။အဲ့ဒီမှာသက်ဆိုင်ရာကာယကံရှင်တွေကဖြည့်ရှင်းဖို့လိုမယ်။ Now the quadro go and chase, Ubi Jules on Abbey of Chase, Chesimo, Lulame, Adilu Mamma Chesimu, the Feta Swaja in LA, Oranto Gambido, Nangaraki, Dola Idi Male, Tigala Namale. Now the Kuadi, International Trading Sore, the Simu Jul, Timu Julun, and Lubian, Saya Kazari, and Bobola Namale, Da, Imanan Kebari. Now the Kua, a good Chibon, he had chained him, Yamananga, the Yakubuma, Kissing Yanga, Yan Anibari. Kuan Chibame, Cheladia, Longamu machine, I never Taule, Suing Avare. A Tiga Genovian Agad or Sitaga Julu Mudia, Gugama, Nangano Tiga in the Ajusu, Gidu Alon, the Boba B Tabi Pide, Tajamu Sitae Pizzi Nose Mudia, Nippon Yazua, Kangayare Pizu Alon Tiba, Sio Chori Alma, Nimananga, Sedo Nangaule, Yogayabi, who now the same Kabale Mava, Chequame, Simu Yogayabai, Tabi Julu Nakesamo Bene, Pama Sitaga Julun Dudi, Tapide Sura, Paulway, Alon.
Okay, Unyola Sunira Chesuba. Now to our channel, Yamananga, Uchimi Chapare, Uchimi and Borale, Sunilu Yavarakamia.
Okay, sir. To do net, doing you in who took up yogate, Sari Luavisha, knowing Yamananga, Lenaka in Portia, so you cannot be the long walk, I mean, put the moon, Chive, General D. Yadasue, Alma.
เราจะที่มูลที่ไหนกันนี่เนี่ยดูไอ้รูปเป้โอ้ทางกูทางสองตัวเองเนาะที่ศาสนาที่อารวาสยิ่งแค่ตัวนี้มันรู้ที่มาเลเซียโอเคกูเชื่อมีสุนีราเจสุวะน่าดูว่าเราจันทร์เราเนี่ยมันยังไงกูขโมยเลยพี่บาร์เลยกูขโมยเลยตัวเราเลยสุนีรุยาบาร์เลยเขมีโอเคนะจันทร์เราอ่ะอันนั้นเราเอามาเลยเนาะมีว่ากันซะแต่ที่อันนี้ส่วนเนี่ยจำเราดูดี แต่ไงนั่นไงกูนี่เนี่ยเสียใจอยู่เจ้าทำไมพันนี่ดีจริงวะทำไมพันนี่ดีอยู่ใช่ไหมวะดีแต่มันนี่ก็อันนี้ส่วนใหญ่เนี่ยจำเราดีแต่อาจจะเราเชื่อใจเราจะเป็นอาบุญที่เท่าไรนี่อยู่ใช่ไหมวะเนี่ยแต่ว่าตรงนี้เราเชื่อใจกันปุ่นปุ่นนี่ก็ยังเชื่อใจอันยังยังนี่เนี่ยคือเราจำเลยที่เชื่อใจกันยังไงก็ใช่ไหมที่อาจจะเคยที่เชื่อใจอยู่ใช่ไหมเนี่ยแต่ว่าเรื่องเนี่ยเราดูคุยชั่วโมงเดียวจำเราก็ Okay, Kukumon and Sunira Chizuwa, not a general, Sari people Tarari, Telesari Popiajemare, Sarzahono general, Emin and people Tarava, Mittilam, you are Usay Moesava, Masumum Papiabiwanga.
Yamanangema Yada, Soyan, and Soya, so be a Soyan, a Pepine, Lu, Kabaga, Shumi, Tonga Nijavare. Toto, that way, she's on our Luruga, you eat him out, Tare, Soya, Dida. Dawin and she's own look and tabare. Luquin topa mori amid duet zitwa lare a chain galaha. The Tangoya tells an acunin now by Sianaji a soyari letter gasaga up your body. Dying Alanaga knew a ye yakai yedi maro. Luquin topa mugu, Sianashi nigga sat in Julungabiro. A same design now by maro. Sit by soya letter at him about Julungabare. Gayagamia Julun Dugaro. Sit that net. Lagawi sit down on the pibare. Do dole ben a townsanga now by. A yada soyane sit soyaro letter yawlare kamaro on a township where zibo ya. Say yes yago, yada soyaga choka shopam who bulo miare doe. Sit there and look here chopa murigo. Dasi ten cho a ye unite machilo. Lulare, Soyaga, Anna, don't Dassiam, Locum, Lopusore, and Mimio Piare, Dazamolo, Leshi, and any Soyago, Nangaga, Luhe, Chopa Muri, to a Dawin Shire, Sitago, Gagwe, Beni, Soresuzwejane, Nangaga, Matishiame, I see Jema, Yinsayame, a Pietigo, Yaukeabare, Dabeme Sweja, Ya, Lumio, don't the Piamu, Puma Bugo, I see Jema, Adiga, Pietiame, Temare, Soya, Banga, Gula, the Magana, Sasayema, Pile, Muma, Shigero, Gula, the Magaga, Silute, Gozaleri, a Puerti, Puin, Gwen, Baby. กูนี่สงสารมูรีไม่ใช่แค่รักกันเลยก็พากันมาเจอเนี่ยเสียจังเดียพี่เขาบาร์เลยลูกเขยชอบพามูรีเนี่ยปัตตาลูนั่งยังก้ากันแล้วแค่ยงจีลาบูการอ่ะดีก็อาพี่สิทธิ์กับไปยินสายพี่เสียมาพี่บาร์เลยก็ยังกันยาวจูหลงดูเย่พูดหาดีจ้าจัดดีกูเป็นนั่งยังก้ากันจานาลูบีไม่อีไม่อีเขาอีไม่เขาอีพี่เต็นหาเขาอีไม่เขาอีดีกูรออันซีซีมาส่งพี่แล้วแค่ยงจีจ้ารอมาบ้า แต่จังสิ่งก็อันซีซีมาพิเศษนะกูเป็นลูกอารมณ์มาบ้าสุยานี่เนี่ยลูกพ่อก็รู้กูฟี่เนี่ยสิ่งข้าจะได้ไหนน่าสงสารทามูรีสุยาก็พูดสิ่งที่ดาวินเปิดหาเลยส่งนั้นสิ่งก็มีดีก็มีเช่นนี้สิ่งข้าจะได้เต็มใจลาเรขามารอเรื่องต้องดำมูรีกูก็บ้ากันเลยแล้วกันละเอาเต็มใจเช่นนี้เปิดหาดีกูตาลูยาโรมาบ้าลูเต็มยิ่งมีบ้าเจ้ายิ่งตาทามาเรื่อง
ဟုတ်ကဲ့ဒါတော့မေတ္တလာမျိုးကဥစိတ်မှာမှာနောက်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တတနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်ပြည်သူတွေနဲ့ပေါင်းများစွာအသက်သွေးချွေဘွားပေါင်းများစွာယင်းဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားက NLD ပြည်သူအစိုးရကိုရွေးချယ်တင်မြောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရတွေအပြည့်နဲ့အုပ်ချုပ်ဖို့ပါဒါပေမဲ့အစိုးရဟာပြည်သူတွေမျှော်လင့်သလိုတိုင်းပြည်ကိုစိတ်တန်းကြအုပ်ချုပ်ခွင့်မရဘဲအုပ်ချုပ်ရေးအာဏာတပိုင်းတစားနဲ့နိုင်ငံတကာအလဲဆရာနာရှင်တွေချိုးဖောက်ခဲ့တဲ့လူခွင့်ရေးအပါအဝင်ပြဿနာအပေါင်းစုံကိုဖြေရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော့ချက်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပြဿနာတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြေရှင်းမဲ့အဆင့်အထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်ရေးတွေပြေဝအခါခွဲပေးနိုင်မဲ့အခြေခံဥပဒေမရှိခြင်း၊ခိုင်မာတဲ့အပြစ်ခတ်ရဆဲရေးတွေမလုပ်နိုင်ခြင်း၊စစ်ကောင်ဆောင်တွေကပြည်ထရေးနယ်စပ်ရေးတရားစီရင်ရေးမန်တိုင်တွေကိုထိန်းချုပ်ထားခြင်း၊ပြည်တွင်းငြိမ်းချမ်းရေးကိုမတည်ဆောက်နိုင်ခြင်းဥရေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်ရေးအကာအကွယ်ပေးရေးမြင့်တင်ရေးနဲ့ပတ်သက်တဲ့ဥရေပြုနိုင်မှုအားနည်းခြင်းတို့ကြောင့်လို့ယူဆမိပါတယ်။ဒီကနေ့တမျိုးသားလုံးကိုမျိုးတုံးတက်ပြတ်သူတွေလို့လူမျိုးမုံတီသူတွေလို့အကျန်းဖတ်သမားတွေလို့နိုင်ငံကလည်းတိုင်းပြည်နဲ့လူမျိုးကုန်သိခါညှို့နှံ့အောင်နိုင်ငံကတရားရုံး ICJ မှာတရားစွဲခံနေရတာစစ်ကောင်းဆောင်တွေနဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့အကျန်းဖတ်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်။နိုင်ငံကကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်။ဒါကတော့စစ်ကောင်းဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိအမှုထမ်းရွက်ခြင်းပါပဲ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါ။တလက်စာရဲ့ကျွန်တော်ကျန်တဲ့စာတွေကိုပေါ်ပြလိုက်ခြင်းပါတယ်။နောက်စာတစ်စာကတော့နိုင်နိုင်ဆိုတဲ့အကောင့်ပိုင်ခြင်းမှာမဆုမွန်ဖတ်ပြပေးပါခင်ဗျ။
လာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပေမဲ့အဲ့ဒီနေ့မှာမြန်မာနိုင်ငံကတော့ ICJ နိုင်ငံတကာတရားရုံးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုစတင်ရင်ဆိုင်ရမယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်လာနိုင်ပါတယ်အာဏာရှင်လူတစုကသူတို့အာဏာတည်မြဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွဲမှားတဲ့အမျိုးသားရေးဘာသာရေးအစွန်းရောက်အတွေးခေါ်တွေတွတ်သွင်းပြီးတော့လူနည်းစုတွေပေါ်မှာအမုန်းတရားကိုအခြေခံတဲ့ရန်လိုတဲ့ခွဲခြားဆက်ဆံဖိနှိပ်မှုတွေကိုကျူးလွန်ခဲ့တယ်လို့လူများစုဗုဒ္ဓဘာသာဝင်တွေကိုကျူးလွန်စေဖို့အာဏာရှင်တွေကဝါဒဖြန့်ခဲ့ပါတယ်။အဲဒီတော့လူထုကြားမှာဒီအမြင့်တွင်နေတဲ့အမုန်းတရားကအာဏာရှင်တွေရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်အခွင့်အရေးတရဖြစ်လာပါတယ်။စစ်တပ်ကနိုင်ငံရေးပြိုင်ဘက်တွေကိုအမျိုးသားဝါဒမှိုင်းနဲ့လူထုကိုကြားခံပြီးထိန်းချုပ်နေတယ်။ဥပမာအခု ICJ ကိုအမှုရင်ဆိုင်မှုသွားမဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါတယ်။အဓိကဒီအခြေအနေအထိဖြစ်လာရတာကလည်းလူထုကအမျိုးသားရေးအစွန်းရောက်မှိုင်းတိုက်ခံရတာကိုပြန်မတွန်းလှန်နိုင်တာကလည်းအဓိကအကြောင်းရင်းတစ်ခုပါ။အဲ့ဒီအခြေအနေတွေကိုပြန်ကူစားဖို့ဆိုရင်ပြည်သူလူထုကိုမှန်ကန်တဲ့တရားမျှတတဲ့အစွန်းမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်။ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုပ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခံစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဓာတ်ရတွေကိုကူစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာခတ်တူတူနှစ်ဆောင်တော့မအေးတန်တာကျော်ပဲဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါဒဂုံမျိုးသကဥလာထွန်းရေးလာတဲ့စာကတော့ကျွန်တော်အမြင်ကတော့အရှင်းရှင်းလေးပါတဲ့ဆရာနာရှင်စနစ်ကလူခွင့်ရေးချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါ1992ခုနှစ်မှာကုလကိုယ်စားလှယ်စာရာကိုအိုဂါတာပနမလာရောက်ခဲ့ပြီးတဲ့နောက်1992ခုနှစ်ကစလို့ကုလအစုံစမ်းသူယိုဆိုယိုဂါတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရန်ဟီလီတီလူခွေချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်းထောင်နဲ့ချီထုတ်ပြန်ခဲ့တာပါလက်ငင်းဖြစ်စဉ်တွေကတော့လူသားပေါ်ကျူးလွန်မှုအဆိုးရွားဆုံးတရားရုံးရောက်ရတာပါပဲတိုင်းသားလူမျိုးစုတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်ငြိမ်းချမ်းရေးမရသလိုလူခွင့်ရေးချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေစေပါလူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအတိအမှတ်ပြုပြီးတော့ Federal ထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ Workshop တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှအားလုံးပြဿနာတွေအဆုံးသတ်သွားမယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းတင်ကြားလိုက်ရပါတယ်ဆိုပြီးတော့ဒဂုံမျိုးသကဦးလာထွန်းရေးလာပါတယ်ကိုအောင်နေဦးရေနောက်တစ်ယောက်အကိုချေမျိုးလေးဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE နိုင်ငံတကာရဲ့ PR တွေမတိုးလာဘူးနဲ့ယုံကြည်မှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုပ်တင်ဆောင်အလုပ်ကပြစ်မှုကျူးလွန်ခဲ့တဲ့စစ်ဗိုလ်တွေအပါအဝင်အမိန့်ပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြရုံမဟုတ်တဲ့ပုံစံတင်တဲ့အပြစ်ပေးအရေးယူနိုင်မှသာလျှင်နိုင်ငံတကာကမြန်မာအစိုးရတွေပေါ်မှာဝင်နေတဲ့တန်တရားတွေတည်တည်တသာပြေလျော့သွားပါလိမ့်မယ်လို့ထင်မိပါတယ်ဒါမှမဟုတ်နိုင်ငံတကာရဲ့ဖိအားသာမကပျောက်ဆုံးနေတဲ့မြန်မာကုံဆိုတာပြန်ပြီးတော့ပေါ်လာပါလိမ့်မယ် ကျေးဇူးတင်ပါတယ် VOA တာဝန်ယူမှုတာဝန်ခံမှုဆိုရဲဝါဟာရကိုသိနာလေတဲ့နိုင်ငံကောင်းဆောင်ကောင်းတွေဖြစ်ကြပါစေဆိုပြီးတော့ဒီအကိုချေမျိုးလေးဆိုရဲတော်ရရှင်ရေးလာပါတယ်ရှင
်ဟုတ်ကဲ့ဆိုတော့တော်ရရှင်ရေးစာရင်းမှာတော့တာဝန်ယူမှုတာဝန်ခံမှုတွေနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့တမင်းနစ်ခွဲလောက်ချိန်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောစီခြင်းပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နောက်နိုင်ငံတကာကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရပဲဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေအပိုင်းဟာအရေးကြီးအနေနဲ့ဆောင်ရွက်တင်တာဘာတွေများရှိမယ်လို့ပြောလို့ရမလဲကိုအောင်မျိုးမင်းအရင်ဆွေးနွေးပြပါခင်ဗျာ
ပထမအဦးဆုံးကတော့အမှန်တရားကိုထောက်ဆောင်ပေးဖို့အရေးကြီးပါတယ်ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်ခိုင်လုံတဲ့တပ်တွေထပ်ထားလည်းရှိတယ်လို့တစ်ခါတည်းကြလို့ရှိရင်မခိုင်လုံတဲ့ချက်တွေလည်းရှိတယ်အဲ့ဒီကဘေဟာရီကတော့တရားဥပဒေဘေဟာရီကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုတာပေါ့ဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရှင်အဲ့ဒီအမှန်တရားအတိုင်းစာဝင်ရှိတဲ့သူတွေကိုသိရောက်စွာအရေးယူပါတယ်ဆိုရယ်သက်တည်ကြဖို့ကကျွန်တော်တို့အစိုးရအနေနဲ့လှုပ်ဆောင်နေတော့ချက်လို့ကျွန်တော်နေပြောချင်ပါ
โอเคကိုတရားသွေးရောခင်ဗျာကိုတရားသွေးအခုလက်တော်အနေနဲ့ဒီတာဝန်ရှိတဲ့သူတွေဘက်ကအရေးအကြီးဆုံးလှုပ်ဆောင်ပါများရှိမလဲ
ဒီကရနှစ်ချက်ပဲကျွန်တော်ပြောချက်ပါတယ်တစ်ချက်ကတော့ကျွန်တော်တို့ဒီရခိုင်မှာရှိတဲ့ကျွန်တော်တို့ဒီမွတ်စလင်တွေပေါ့လက်ရှိကျွန်တော်တို့ရခိုင်မှာကြံခဲ့တဲ့မွတ်စလင်တွေရှိတယ်နောက်ကဟိုကိုတိုင်းနာတွေကပဲဟလာကျွန်တော်တို့ဒီမွတ်စလင်တွေရှိတယ်အဲသူတို့ရဲ့ဒီရှိနေတဲ့အနေအထားပေါ့နော်လူခွင့်ရရှိနေမှုအနေအထားကိုတိုးတက်လာအောင်လုပ်ပေးဖို့လိုတယ်ကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူခွင့်ရတွေပေါ်မှာကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီခါရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေအဲ့အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့တို့ပုံမှန်သဘောထားတွေပေါ့ကျွန်တော်တို့အများကြီးပြုပြင်ပြီးအကောင့်ဘက်ကိုတွန်းပို့ဖို့တွန်းပေးနိုင်ဖို့လုပ်ရတာတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူ့ခွင့်ရေးစာရင်းစံနှုန်းတွေနဲ့ပတ်သက်ပြီးအလေးနက်ထားပြီးတော့ကျွန်တော်တို့မိုးပန်သင်တန်းတွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ခြေမှာကျွန်တော်တာဝန်ယူတဲ့အခြေအနေမှာကျွန်တော်တို့ဒီလူ့ခွင့်ရေးစာရင်းစံနှုန်းတွေလက်နက်ငယ်တွေထိန်းသိမ်းပြီးလုပ်ဖို့ကျွန်တော်တို့ဒီပြင်ဆင်မှုလုပ်ရပါအဲ့နောက်ချက်ကတော့ကျွန်တော်တို့အရေးပေါ့ကျွန်တော်ဆောင်ရွက်ဖို့လုပ်နေရလို့ပြောချင်ပါ
โอเคပြန်နိုင်ဆွေးနွေးပြကြတဲ့ဥတီယာသွေးဥအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးရတဲ့တွင်စာရေးသားပြဖို့တွင်တော်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားဆွဲဆိုနိုင်ရေးအောက်လွတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းမှာမဟုတ်ဘူးလို့ညင်းဆန်လိုက်တဲ့ပေါ်အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာကစိတ်ပျက်ကြောင်းထုတ်ပြန်ပါတယ်သမ္မတပေါ်သက်သေတွေကိုကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှေ့မှောက်သူကိုယ်တိုင်လာရောက်ရှင်းလင်းခွင့်ပေးခဲ့ပေမဲ့ဒီလွတ်တော်ရဲ့တရားဆွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမ္မတအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြနေနှောင်းပိုင်းမှာထုတ်ပြန်တဲ့ဥက္ကဋ္ဌနန္ဒလာရဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့ဒီနိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမ္မတဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ဖို့နယ်သာလန်နိုင်ငံဒီဟိတ်မျိုးကိုဒေါက်ဆန်းစုကြည်မထွက်ခွာခင်မှာနိုင်ငံသားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာပါဒီကနေ့တွေ့ဆုံမှာတော့တရုတ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးစတာတွေကိုဆွေးနွေးကြတယ်လို့မြန်မာကောင်းဆောင်နေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံအနေနဲ့ ICJ မှာအမှုရင်ဆိုင်ဖြည့်ရှင်းရမှာ၄နဲ့ပတ်သက်ပြီးတော့ဆွေးနွေးအကြံပေးနိုင်ကြောင်းလည်းလေးလာသုံးသပ်သူတွေကဆိုပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Aiden Odugu ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.